ီမိုကရေစီလိုလားတဲ့အကြီးအကျယ်ဆန္ဒပြပွဲအပြီးတညလုံးထိုင်ပြီးဆန္ဒပြသူအယောက်900ကျော်ကိုဟောင်ကောင်ရဲကဖမ်းဆီးလိုက်ပါတယ်။မနေ့၈နိုင်အထိမြို့ရဲ့ငွေကြေးဈေးကွက်ရှိတဲ့ရက်ကွက်မှာထိုင်မယ်လို့ဆုံးဖြတ်ထားတဲ့ဆန္ဒပြသူတွေဟာတရားမဝင်စုယုံမှုရဲဝေတရားနှောက်ယှက်မှုတွေနဲ့ဆွဲဆိုခြင်းခံနေရပါတယ်။ဆန္ဒပြသူအများစုကတော့ရုန်းကန်ခြင်းမရှိပါဘူး။အချို့ကန်ကြောက်အော်ဟစ်သူတွေကိုတော့ဒီလိုတိုက်ဆွဲခေါ်သွားခဲ့ရပါတယ်။နိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ကမေဘယ်ဦးကတော့ဒီလိုဖမ်းဆီးတာဟာစိတ်နှောက်ယှက်ဖြစ်ပါတယ်။ဆန္ဒပြသူတွေကတရားမဝင်တာဘာမှမလုပ်ပါဘူးလို့ပြောသွားပါတယ်။နောက်ပြီးဖမ်းဆီးခံရသူတွေရဲ့သူတို့ရဲ့ရှေ့နေကိုတွေးကွေမရတာကိုလုံးဝလက်မခံနိုင်ပါဘူးလို့လည်းပြောသွားပါတယ်။ဗြိတိန်ရဲ့ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကိုတရုတ်နဲ့ပြန်လည်ပေါင်းစည်းတဲ့ဒီ18နှစ်ပြည့်အခမ်းအနားလုပ်ခဲ့တဲ့ဆန္ဒပြပွဲကိုလူ9သိန်းတထောင်တက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်။လူတသိန်းအောက်လောက်ပဲတက်ရောက်တယ်လို့တော့ရဲကပြောပါတယ်။ဟောင်ကောင်နေထိုင်သူတွေကသူတို့ရဲ့ခေါင်းဆောင်ကိုသူတို့ရေးခွင့်ရှိဖို့တရုတ်အစိုးရကိုဖိအားပေးတဲ့လှုပ်ရှားမှုတွေတဲ့ဒီနှစ်စဉ်ဆန္ဒပြမှုဟာဒီနှစ်မှာထူးထူးခြားခြားဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီပေးဖို့တောင်းဆိုတဲ့စိုင်းပုတ်တွေကင်ပြီးတရုတ်စန့်ကျင်ရေးစောင်ပုတ်တွေကြွေးကြော်တဲ့ဆန္ဒပြသူတွေဟာဗစ်တိုးရီးယားပန်းချံကနေငွေကြေးဈေးကွက်ရှိတဲ့ရက်ကွက်ကိုချီတက်ခဲ့ကြတာပါ။